အမေရိကန်သမ္မတဟောင်းထွန်နဲ့ထရမ့်ကိုဆွဲချက်တင်ဖို့နယူးယောက်တရားရုံးဂျူရီအဖွဲ့ကကြာသပတေးနေ့မှာဆုံးဖြတ်လိုက်တာကြောင့်သူဟာအမေရိကန်ပြည်ထောင်စုမှာရာဇဝတ်ပြစ်မှုနဲ့တရားရင်ဆိုင်ရမယ့်ပထမဆုံးသမ္မတဟောင်းတစ်ယောက်ဖြစ်သွားပါတယ်။2006ခုနှစ်ကသူနဲ့ဖောက်ပြန်ခဲ့မှုတဲ့လိန်ဖျော်ဖြေရေးအပြာဇက်လန်းတွေကိုရိုက်တဲ့မင်းသမီးစတိုမီဒန်နီယယ်စ်ကို2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာပဲနှုတ်ပိတ်ကဒေါ်လာ130,000ကိုရှေ့နေကတဆင့်ပေးခဲ့တာနဲ့ပတ်သက်လို့နယူးယောက်မြို့မဟန်တန်ခရိုင်ရှေ့နေရုံကနှစ်တွင်နဲ့ချီစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်စွဲချက်တင်မယ်လို့ဂျူရီအဖွဲ့ကဆုံးဖြတ်ခဲ့တာပါ။အခုချိန်ထိကတော့ဘာမှအတိအကျနဲ့ထရမ့်ကိုစွဲချက်တင်မလဲဆိုတာမသိရသေးပါဘူး။လာမယ့်အင်္ဂါနေ့ကျရင်တော့ထရမ့်တရားရုံးရှေ့မှောက်လာရောက်မယ်လို့ခန့်မှန်းရပါတယ်။ထရမ့်ကတော့သူ့မှာလုံးဝအပြစ်မရှိတဲ့အကြောင်းသူကိုယ်တိုင်တည်ထောင်ထားတဲ့ Truth Social လူမှုကွန်ရက်ကတဆင့်မနေ့ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူ့ပေါ်ဆွဆွဲမှုတွေဟာတမိုင်းမှာအမြင့်ဆုံးအဆင့်နိုင်ငံရေးအရာလှုပ်ရှားမှုရွေးကောက်ပွဲနှောက်ယှက်မှုဖြစ်တယ်လို့ထရမ့်ကပြောပါတယ်။စွဲချက်တွေနဲ့ပတ်သက်လို့ပြင်းထန်တဲ့ပြန်လည်ခြေပသွားမယ့်အကြောင်းထရမ့်ရဲ့ရှေ့နေကလည်းပြောဆိုထားပါတယ်။မနေ့ကတရားရုံးဂျူရီအဖွဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်တရားရုံးရှေ့မှာထောက်ခံဆန္ဒပြသူတချို့စုဝေးခဲ့ကြတယ်လို့ထရမ့်ကိုထောက်ခံသူတချို့ကလည်းဖလော်ရီဒါပြည်နယ်မှာရှိတဲ့ထရမ့်ပိုင်မာရာလာဂိုအပန်းဖြေအိမ်ရှေ့မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ရုံးရင်းဆန်ခက်အခြေအနေတွေဖြစ်မလာစေဖို့အတွက်နယူးယောက်မြို့ပါတော့လုံခြုံရေးတွန်းမြစ်ချထားပါတယ်ရှင်။